တရုတ်သမ္မတရှီဂျင်းဖင်က One Road One Belt လို့ခေါ်တဲ့နိုင်ငံတကာမီဒီယာတွေကရေးသားနေတဲ့ခေတ်သစ်ပိုးလမ်းမကြီးတစ်ခုကိုအမေရိကန်ဒေါ်လာ124ဘီလီယံအကုန်ကျခံပြီးတည်ဆောက်နေပါတယ်။အာရှအာဖရိကနဲ့ဥရောပကိုဆက်သွယ်မဲ့ကုန်းလမ်းရေလမ်းလမ်းကြောင်းကြီးဖြစ်ပြီးဒီလမ်းကြောင်းမှာဇင်းကြံလမ်း6လမ်းနဲ့ရေလမ်းပါဝင်ပါတယ်။တရုတ်နိုင်ငံအရှေ့ပြားဖူချောင်းမြို့ကနေဗီယက်နမ်အင်ဒိုနီးရှားအဲဒီကနေအိန္ဒိယနိုင်ငံကိုလကတာသီရီလင်ကအဲဒီကနေတခါအာဖရိကကင်ညာနိုင်ငံအီဂျစ်တို့စီကနေတဆင့်ဥရောပနိုင်ငံတွေကိုဦးတည်ပြီးရုရှားနိုင်ငံကနေတရုတ်နိုင်ငံကိုပြန်ဝင်မဲ့မဟာလမ်းမကြီးဖြစ်ပါတယ်။ဒါကကမ္ဘာသမိုင်းမှာပထမဆုံးပေါ်လာမဲ့ကမ္ဘာပတ်မဟာလမ်းမကြီးဖြစ်လာမဲ့အပြင်ကမ္ဘာစီးပွားရေးနိုင်ငံရေးအပြောင်းအလဲတွေလည်းဖြစ်လာနိုင်မဲ့စီမံကိန်းဖြစ်တယ်လို့လေ့လာသူတွေကသုံးသပ်နေပါတယ်။ဒါပြင်ဒီလမ်းမကြီးနဲ့ပတ်သက်လို့အကျိုးစီးပွားဖြစ်လာမဲ့နိုင်ငံတွေရှိသလိုအကျိုးစီးပွားထိခိုက်သွားနိုင်တဲ့နိုင်ငံတွေလည်းရှိနေတယ်ဆိုပြီးသဘောတူခြင်းမတူခြင်းတွေပေါ်ပေါက်နေပါတယ်အထူးသဖြင့်ကတော့21ရာစုမှာဒနာအင်အားအကျွယ်ဝဆုံးဖြစ်လာတဲ့တရုတ်အနေနဲ့ကမ္ဘာမှာနံပါတ်1နေရာရဖို့ဩဇာလွှမ်းမိုးဖို့ကြိုးစားလာတာလားဆိုပြီးတန်တရားမကင်းဖြစ်နေပါတယ်ဒီတန်တရားတွေနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့ခေတ်သစ်ပိုးလမ်းမကြီးပေါ်ပေါက်လာအောင်ဆောင်ရွက်တာဟာနိုင်ငံကမှာစစ်အင်အားဩဇာတည်ထောင်ဖို့မဟုတ်သလိုပြည်ပအခြေစိုက်စခန်းတွေတည်ဆောက်ဖို့လည်းမဟုတ်ဘူးလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်မှာပြောလိုက်ပါတယ်တရုတ်ရဲ့ကမ္ဘာကပတ်လမ်းမကြီးစီမံကိန်းကိုပြီးခဲ့တဲ့လကကျင်းပခဲ့တဲ့ဘေကျင်းညီလာခံမှာနိုင်ငံတကာခေါင်းဆောင်တွေကိုချပြခဲ့သလိုဒီလမ်းကြီးကိုလွတ်လပ်စွာကုန်သွယ်ရေးနဲ့ငြိမ်းချမ်းရေးအတွက်တည်ဆောက်မှာဖြစ်တယ်လို့ကတိပေးခဲ့ပါတယ်ဒါပေမဲ့တရုတ်ရဲ့ညီမန်းချက်ဟာကမ္ဘာတဝန်းသူ့ဩဇာထူထောင်ရေးများဖြစ်နေမလားဆိုပြီးအိန္ဒိယနဲ့ဥရောပကတချို့နိုင်ငံတွေအတွက်သင်္ကာမကင်းဖြစ်စေခဲ့ပါတယ်အဲ့လိုဖြစ်ရတဲ့အထက်မှာပါကစ္စတန်ကစစ်ကမ်းတည်ဆောက်ရေးစီမံကိန်းတွေဟာအချိန်မှာတရုတ်ရေတပ်အတွက်အသုံးပြုလာနိုင်ပွဲရှိတယ်လို့တွက်ဆနေတာလည်းပါဝင်ပါတယ်။ဂရိပါကစ္စတန်နဲ့သီရိလင်္ကာနိုင်ငံတွေကစစ်ကမ်းတည်ဆောက်ရေးစီမံကိန်းတွေမှာယင်းနှိမ့်မြုံနံတာဟာစစ်ရွေးရည်ရချက်ပါသလားဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့ဒါအချိန်မြင့်မရှိတဲ့ထင်မြင်ချက်တွေဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကတုံ့ပြန်ပြောဆိုပါတယ်။ဒီလမ်းမကြီးအတွက်တရုတ်ကသက်ဆိုင်ရာနိုင်ငံတွေတော်တော်များများမှအခြေခံဆောက်အုံတွေတည်ဆောက်ဖို့ပံ့ပိုးကူညီတာတွေတွေ့ရပြီးမြန်မာနိုင်ငံကတော့တရုတ်စီကရတာတဲ့တရုတ်ကိုပေးရတာတွေကြီးပဲတွေ့ရတယ်လို့နိုင်ငံတကာလုံခြုံရေးဆိုင်ရာမဟာဘွဲ့ယူထားတဲ့ကိုမိုးသီးစွန်ကထောက်ပြပါဗါတယ
်တရုတ်ကဒီစီမံချက်ကြီးအတွက်ကိုနိုင်ငံအများကြီးကိုသူက infrastructure တွေစောက်ဖို့ဆိုပြီးပတ်သက်နေလိုက်ဘူးအဲ့တော့အာဖရိကမှာလည်းကူညီတယ်ရှေ့လယ်ပိုင်းတွေမှာကူညီတယ်နောက်တစ်ခါတော့ Baltic ဒေသနိုင်ငံတွေအရှေ့တောင်အာရှအကုန်လုံးကိုကူညီတော့အကုန်လုံးကလုံခဲ့တဲ့10နှစ်လောက်တည်းကဒီ project အောက်မှာလုံလုံနေကြတယ်ယူရီးယားပြည်ဆိုလို့ရှိရင်ကျွန်တော်တို့ရင်လက်လက်ထက်မှာကျွန်တော်တို့ဒီစီမံချက်ကစပြီးတော့လက်မှတ်ထိုးကြတယ်အခုစစ်အစိုးရတက်လာတဲ့ခါကျတော့ဒီရထားလက်ပေါက်သွားပြီအဲ့တော့ဒီကနေပြီးတော့ကုန်ပစ္စည်းတွေစီးစားတွေဖြစ်လာတယ်အဲ့တော့ကျွန်တော်တို့ဘာမှဒီကဘာလမ်းမှမဖောက်ပါဘူးတခုကလည်းကျွန်တော်တို့တရုတ်ပြည်ရဲ့ကူညီမှုတွေကတစ်ကဘာလုံးကိုဒီနှောင်ကျိုးသိပ်မရှိဘူးသူတို့ပေးတဲ့အခုတည်းကအဲ့တော့ဘာမှပြီးမှကြတော့စဉ်းစားရဖြစ်နေဘာမှဟိုကြတော့ဘာလို့ဒီလောက်မကူညီတယ်လဲလို့စဉ်းစားရရှိတယ်ဥပမာပါကစ္စတန်ကို65ဘီလီယံလောက်ကူညီတယ်။အဲ့ဒါလမ်းနေဟဲ့လားကျွန်တော်တို့ဟိုမီးတွေရဖို့စိတ်ကမ်းတွေပြင်ဖို့အဲ့လို project တွေပေးတယ်။ဗမာပြည်ကိုကြတော့ကျွန်တော်တရံဇာတတွေကြီးပဲယူသွားတယ်။အဲ့တော့တရုတ်ပြည်ကကျွန်တော်တို့ဒီစစ်ဆိုးရွားကဆက်လာတဲ့လျှောက်လို့မှအားပေးခဲ့တယ်။ဦးတန်းချွေတို့တက်လက်ထက်မှာအဲ့တော့နှစ်ပေါင်း30နီးပါးမှာဗမာပြည်ကတရံဇာတတွေယူသွားတယ်။ဒါကြောင့်လည်းကျွန်တော်တို့ infrastructure တွေဘာမှလုပ်မပေးဘူး။အဲ့ဒါကြောင့်မလို့လက်ရှိခေါင်းဆောင်တွေကဒါကိုစဉ်းစားဖို့လိုလာတယ်အဲ့တော့တရုတ်ကိုပြောဖို့လိုလာတဲ့ဒီတရုတ်ပြည်ရဲ့ဒီဖွံ့ဖြိုးရေးစီမံချက်ကြီးတဲ့မှာဗမာလည်းခံစားဖို့လိုပါတယ်ကျွန်တော်အမြင
်တရုတ်ရဲ့ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းဟာအမေရိကန်ကိုရေရှည်မှာထိခိုက်စေနိုင်တယ်လို့အမေရိကန်တွေကသုံးသပ်ထားပါတယ်ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တက်လာချိန်မှာတော့မူဝါဒတွေတော်တော်များများပြောင်းလဲလာခြင်းနဲ့အတူဒီခေတ်သစ်ပိုးလမ်းမကြီးစီမံကိန်းကိုထောက်ခံသလိုအမေရိကန်ကုမ္ပဏီတွေကလည်းအများကြီးပါဝင်ပတ်သက်ဖို့ကမ်းလှမ်းထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီအာရှဆိုင်ရာအကြီးအကဲညွှန်ကြားမှုမက်သျူးပိုတင်ဂျာကပြောတဲ့အကြောင်း Forbes Magazine ရဲ့မေလ16ရက်နေ့ကဆောင်းပါးတစ်ပုဒ်မှာရေးထားပါတယ်။ဒါပေမဲ့တရုတ်ရဲ့စီမံကိန်းဟာနိုင်ငံတကာကအသိအမှတ်ပြုထားတဲ့စံချိန်စံညွှန်းတွေနဲ့ကိုက်ညီမှုမတွေ့ရဘူးဆိုပြီးအချက်6ချက်ကိုအိန္ဒိယနိုင်ငံကထောက်ပြကန့်ကွက်ထားပါတယ်။အလားတူလူခွင့်ရေးအဖွဲ့တွေကလည်းတရုတ်ရဲ့စီမံချက်နဲ့ပတ်သက်လို့အားနည်းချက်တွေထောက်ပြထားတာရှိပါတယ်။မြန်မာနိုင်ငံမှာလည်းကြောက်ဖြူရေနဲ့စိတ်ကမ်းစီမံကိန်းတွေARE မြေဆုံရေကာတာစီမံကိန်းတွေတန်လွင်မြေရေအားလျှပ်စစ်စီမံကိန်းတွေနဲ့ပတ်သက်လို့တရုတ်ဟာဝေဖန်ခံနေရပါတယ်ဘလို့ပဲဖြစ်ဖြစ်ပြည်တွင်းစစ်မီးတောင်းနေတဲ့မြန်မာနိုင်ငံအနေနဲ့တရုတ်အတွက်အစိုးရဘက်ကရော လက်နက်ကင်တိုင်းရင်းသားအဖွဲ့တွေဘက်ကပါနှစ်ဖက်မြဆက်ဆံရတဲ့အခြေအနေရှိနေသလိုတရုတ်ကစားတာခံနေရတယ်လို့လည်းဝေဖန်မှုတွေရှိနေပါတယ်မြန်မာနိုင်ငံကိုမကြာခဏလာပြီးလေးလာအစီရင်ခံစာတင်နေရတဲ့ကုလသမဂ္ဂအထူးကောင်စလဲမစ္စတာနမ်ဘီယာကမြောက်ပိုင်းကတိုင်းရင်းသားလက်နက်ကင်အဖွဲ့တချို့ဟာနှစ်နှစ်သုံးနှစ်အတွင်းအတော့ကိုအင်အားကြီးထွားသွားတာတန်အံတော်တွေ့ရတဲ့အကြောင်းပြောဘူးတယ်လို့အမည်မဖော်လိုတဲ့တိုင်းရင်းသားခေါင်းဆောင်တယောက်က RFA ကိုပြောဘူးပါတယ်ဒါကြောင့်မြန်မာနိုင်ငံအကျိုးအတွက်ကိုတိုင်းရင်းသားခေါင်းဆောင်တွေတမရခေါင်းဆောင်တွေနဲ့ NLD အစိုးရတို့ကအလေးနဲ့ထားစဉ်းစားလုပ်ကိုင်ဖို့လိုနေပြီလို့ကိုမိုးသီးစွန်ကရှုမြင်ပါတယ
်။ရုပ်ကဗမာပြည်ကိုလွှတ်လို့မရဘူး။လွှတ်လို့မရတဲ့အတွက်ဒီနှစ်ဖက်စလုံးကိုသူကကူညီနေရတဲ့အနေထားဖြစ်နေတယ်။ရုပ်ဖက်ကပြတ်တယ်ရလေ။အဲ့တော့နှစ်ဖက်စလုံးကိုသူကကွန်ထရိုးလုပ်နေတယ်၊ကင်တွေထားရတယ်။အဲ့တော့မှသူလိုချင်တဲ့ဒီရေမှန်ချက်ကိုရအောင်။အဲ့တော့သုံးပွင့်လင်းလင်းပြောရင်တိုင်းသားခေါင်းဆောင်တွေနဲ့ဟဲ့လား NLD အစိုးရနဲ့အဲဗိုလ်ချုပ်မင်းအောင်လှိုင်တို့ကဒီကိစ္စတွေကိုခေါင်းအေးစဉ်းစားပြီးတော့ကိုတိုင်းပြီးအကျိုးရှိမဲ့ဟာကိုရေရှည်အတွက်ကိုစဉ်းစားပြီးသုံးဖြတ်လုပ်ဖို့လိုလာတယ
်။ဒါကြောင့်ပြောင်းလဲနေတဲ့ကမ္ဘာရေစီးကြောင်းမှာမြန်မာနိုင်ငံအနေနဲ့မျောလိုက်မလားကိုတိုင်းပါဝင်မောင်းနေမလားဆိုတာလက်ရှိလုပ်ပိုင်ခွင့်ရှိနေသူတွေမှာအတော့ကိုတည်မြင်နေတယ်လို့ပြောဆိုနေကြကြောင်းပါခင်ဗျာ။